2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဒုတိယကြိမ်ဥပဒေမူကြမ်းနဲ့ပတ်သက်လို့ဆယ်ရက်အတွင်းအပြီးလှုပ်ဆောင်မယ်လို့ပြည်ထောင်စုလွှတ်တော်နိုင်ကကဒီကနေ့ပြောပါတယ်။ဒါအပြင်ဒီမူကြမ်းကိုဆွေးနွေးဖို့အစီအစဉ်ပေးထားတဲ့လွှတ်တော်ကိုယ်စားလှယ်အရေးအတွက်ကိုလည်း short chart ကန့်သတ်လိုက်ပါတယ်။လွှတ်တော်ရင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်အောင်မြင်နိုင်ခြင်းရှိပါသလား။ဘယ်အထိရောမျှော်လင့်နိုင်ပါသလဲ။ဒီ VOA သတင်းတော့မမေခါကစူးစီးတင်ပြထားပါတယ်ရှင်။
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်149ဦးပါဝင်ဆွေးနွေးဖို့ခွင့်ပြုထားတယ်လို့ပြည်ထောင်စုလွှတ်တော်နိုင်ကဦးတည်ခွန်မြတ်ကဒီနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာကြေညာလိုက်ပါတယ်
။ပြင်ဆင်တဲ့ဥပဒေမူကြမ်းများအပေါ်ဆွေးနွေးဖို့တဦးလင်း10မိနစ်လုံးနဲ့လွှတ်တော်ကိုယ်စားလှယ်149ဦးအမည်စင်းကိုတတ်မှတ်ရထားပြီးဖြစ်ပါတယ်။ဆွေးနွေးခွင့်ရရှိတော်လွှတ်တော်ကိုယ်စားလှယ်များကဆွေးနွေးရတွင်ဆွေးနွေးခွင့်ပြုသည့်တမတ်ချင်းအတွင်းဆွေးနွေးရမည်ဖြစ်ပြီးယင်းပြင်ဆင်သည့်ဥပဒေမူကြမ်း၌ပါရှိသောပုံမှန်များပါကိစ္စရများမှာအခြားမည်သည့်ကိစ္စကိုများထည့်သွင်းဆွေးနွေးခြင်းမပြုရလို့တမတ်ပြသထားပါသည်ဥပဒေမူကြမ်းများအပေါ်ဆွေးနွေးကြတဲ့အခါလွတ်တော်ကိုယ်စားလှယ်တူဦးချင်းအနေနဲ့နိုင်ငံရေးပါတီအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တူဦးတယောက်တိုင်းသားလူမျိုးစုတစ်ခုခုကိုကြည့်ခိုက်စေမဲ့အတုံးလုံးပြောဆိုချက်များမပါရှိအောင်ဂရုပြုဆင်ခြင်ကြဖို့လိုအပ်ပါတယ
်ဖေဖော်ဝါရီ25ရက်ကနေမတ်လ5ရက်နေ့အထိခမ်းမန်းဒီ10ရက်အတွင်းမှာအပြီးတက်လုပ်ဖို့ရထားတယ်လို့လည်းပြောပါတယ်အရင်စည်ရင်ပေးထားသူ282ဦးကနေ149ဦးကို short chart ကန့်တက်လိုက်ပြီးဒီထဲမှာအနိုင်ရပါသည့် NLD နဲ့တက်မော်တာလွတ်တော်ကိုယ်စားလှယ်တို့ကအရင်အတွက်တူအယောက်50စီနဲ့ဆွေးနွေးသွားမှာပါစင်းနေမယ်နေ့အလိုက်လူကြီးစီးရင်ကိုလည်းထုတ်ပြန်ထားပါတယ်တက်ကိုစလေ164ယောက် NLD အမတ်69ယောက်တတိပုဂ္ဂလနဲ့တခြားနိုင်ငံရေးပါတီတွေက49ယောက်ဆွေးနွေးဖို့စီရင်ပေးထားတာမှာဘလို့ညီနိုင်သဘောတူညီချက်တွေရယူပြီးအခုလို short ချလိုက်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအခုဆွေးနွေးမယ်ဥရေချမ်းတဲမှာတင်ဆင်ဖို့အဆိုပြုထားတဲ့ပုံမှန်စုစုပေါင်း142ချက်ရှိပါတယ်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံရုံနဲ့ပြင်နိုင်မဲ့ပုံမှန်များအတွက်ဥပဒေကြမ်းတစ်ခုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်ကျင်းပအတည်ပြုပြီးကမှပြင်ဆင်နိုင်မဲ့ပုံမှန်တွေအတွက်ဥပဒေကြမ်းတစ်ခုဘောင်းဥပဒေကြမ်းနှစ်ခုအဖြစ်တင်သွင်းထားတာပါဆွေးနွေးတဲ့နေရာမှာတော့ဒီဥပဒေကြမ်းတစ်ခုချင်းစီကိုခွဲခြားဆွေးနွေးဖို့မရှိဘဲတပေါင်းနဲ့လှုပ်ဆောင်မယ်လို့ဦးတည်ခွန်မြတ်ကပြောဆိုထားပါတယ်လွတ်တော်တင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလှုပ်ဆောင်မှုတွေအပေါ်အမျိုးမျိုးဝေဖန်နေကြတာတွေလည်းရှိနေပါတယ်။ဒီပြင်ဆင်ရေးလုပ်ငန်းစဉ်ကနေအများကြီးမျှော်လင့်ဖို့မဖြစ်နိုင်ဘူးလို့တုံ့တက်လာသူကတော့နိုင်ငံရေးလေးလာတုံ့တက်သူဦးမင်းခင်ပါ
။ဒီတိုင်းဆိုတော့အများကြီးမျှော်လင့်လို့မဖြစ်နိုင်ဘူး။အပြီးတော့တစ်ခုခုဖြစ်အောင်ကြိုးစားကြမယ်ဆိုတဲ့အပိုင်းကတွေ့တော့တွေ့ရတယ်။ဒါပေမဲ့ဒီစီးနိုင်တော့ပြည်လဲပြည်လို့တဲ့ဒီစစ်စေးပေါင်းလဲရပြီးတော့ကျွန်တော်စောင့်ကြည့်ကြနေတာဒီနေရာရဲ့ခက်တယ်။တကယ်ကြီးအတွက်အခုကိုဒီပုံမှန်ပဲပို့ပြောဒီအရင်ထားလိုက်ကြပုံပေါ်လို့ရှိရတာဆိုလို့လက်တွေ့တကယ်တစ်ခုခုပြည်နိုင်မှုဆိုတာဟာနောက်တန်းမှာရှိတယ်လို့ကျွန်တော်မြင်တယ
်။တချင်ဒီနယ်ဒီမိုကရေစီပါတီကဒေါက်တာမနန်တူးကြာကတော့တိုင်းရင်းသားတွေလိုအပ်တဲ့ပြင်ဆင်ချက်တွေမပါတဲ့ဒီပြင်ဆင်ရေးကအောင်မြင်ဖို့ခက်ခဲမယ်လို့တုံ့တက်လိုက်ပါတယ်
။တန်တာဒီနဲ့စတဲ့တန်တာဟိုဒီကအခုရေးတန်တာအခုရေးနဲ့စတဲ့တာသူမပါဘူးလို့အသိဉာဏ်ရတယ်။ဟိုဘယ်လိုပြောမလဲဆိုရှင်ပြောကြရလို့ဖြစ်နေတာပေါ့။အဲဒါတန်တာကန်တာကိုအနေဆော့ပြတဲ့သဘောရှိရှင်တော့ဒီတိုင်းရဖို့လည်းဆက်ဆက်ရှိတယ်။ဒါဒီတန်တာဒီရဲ့ဒီအခုရေးပိုင်းဆိုင်ရာဒီလိုဖြစ်ချင်းချင်းကြတဲ့လို့မှပြည်နယ်လို့ရှိတော့ကောင်းပါလေ။အဲ့တော့တန်တာသဘောထားအမြဲတို့ဒါပြည်သူပြည်ထိုက်တဲ့ဆွဲရဟိုဒီပုံမှန်ဒီစီတာတော့ဟုတ်ပါပေါ့။ဒါပေမဲ့ဒီကိစ္စပြောတဲ့အမျိုးသက်တွေကတော့ရှိနေကြလားလို့ပေါ့နော်။အဲဒါလေးကိုဒါပြင်ဆင်ပြီးမှဒီပုံမှန်ဒီစင်ပြန်သွားလို့ရှိတော့ဒီလိုတော့ပေါ့။အဲဒီနေ့ဒီနေ့အဆင်ပြေတော့ပေါ့။
အခုပြင်ဆင်မဲ့ဥပဒေကြမ်းတွေရဲ့မှာ NLD ပါတီကိုယ်စားလှယ်တွေတင်ပြထားတဲ့တင်ဆင်ချက်အများစုပါဝင်ပြီးတက်မတော်နဲ့ကျန်းနဲ့နိုင်ငံရေးပါတီတွေဘက်ကတင်ပြတဲ့အချက်အနည်းငယ်ပဲပါဝင်တဲ့အပေါ်ဝေဖန်ပြောဆိုမှုတွေရှိနေပါတယ်ရှင်